နှစ်ပေါင်း188နှစ်သက်တမ်းရှိဖြစ်တဲ့ဗြိတိန်ခီးသွားလုပ်ငန်းကုမ္ပဏီ Thomas Cook ဟာငွေကြေးအခက်အခဲတွေကြောင့်ပြိုလဲသွားပြီးတဲ့နောက်ကမ္ဘာ့ဘက်မှာအားလည်းရဲ့ခီးသွား6သိန်းကျော်ရဲ့ခီးစဉ်တွေအခုတင်လာနေမှာဖျက်သိမ်းလိုက်ရပါတယ်။ကုမ္ပဏီဒီဝါလီခါမဲ့အရေးကိုဖတ်ဆင်နိုင်မှုအတွက်ဒေါ်လာတန်150ရေးဖို့လိုအပ်တယ်ဆိုပြီးတော့ပြီးခဲ့တဲ့တောက်ကြနေ့ကပြောခဲ့သလိုပဲဒီသတင်းပတ်ရဲ့ပိတ်ရက်အတွက်မှာလည်းကုမ္ပဏီကိုပြန်ပြီးတော့ဖတ်ဆင်နိုင်မှုအတွက်ရှယ်ယာဝင်တွေချင်းငွေပေးသူတွေနဲ့ဆွေးနွေးခဲ့ပါသေးတယ်။Thomas Cook ကုမ္ပဏီအခုလိုပြိုလဲတာမို့လို့သူ့ရဲ့ကုမ္ပဏီရဲ့လေကြောင်းခီးစဉ်တွေဖျက်ခဲ့ရတယ်လို့ Britain လေကြောင်းထင်းသိမ်းအာဏာပိုင်ကပြောပါတယ်။ဒါ့ပြင် Britain နိုင်ငံတွင်းကဝန်ထမ်း 9,000 အပါဝင်နိုင်ငံပေါင်း 16 နိုင်ငံမှာရှိတဲ့ဝန်ထမ်း 2,000 ကျော်အလုပ်လက်မဲ့ဖြစ်သွားပါတယ်။ကုမ္ပဏီရဲ့ခီးသွွားလုပ်ငန်းတွေဟာပြီးခဲ့တဲ့လအတန်ငယ်ကလေးကကျဆင်းလာတာကြောင့်အခုလိုမျိုးကုမ္ပဏီပြည့်ရတဲ့အထိဖြစ်ရတယ်လို့ကုမ္ပဏီဘက်ကပြောပါတယ်။EU ကနေပြီးတော့ Britain ခွဲထွက်မှုလုပ်ငန်းစဉ်မရေမရာဖြစ်မှုကလုပ်ငန်းတွေကျဆင်းရတဲ့အဓိကချက်ဖြစ်တယ်လို့လည်းဆိုပါတယ်။ကုမ္ပဏီဝန်ဆောင်မှုပေးနေတဲ့နိုင်ငံသားရောက်နေတဲ့ခီးသည်35,000ကျော်ပြန်ခေါ်ရေးဟာဗြိတိန်နိုင်ငံတမိုင်းမှာဆိုရင်တော့ဒီစစ်ပွဲကာလမဟုတ်တဲ့အချိန်မှာကိုယ့်ရဲ့နိုင်ငံသားတွေကိုအပြုံလိုက်ပြန်ခေါ်တာဒါအကြီးဆုံးဖြစ်စင်မယ်လို့ British ဆူရကပြောပါတယ်။ဗြိတိန်ခီးသွားတွေကိုပြန်ခေါ်မှုတွေကိုအခုတနင်္လာနေ့နှောင်းပိုင်းမှာစတင်မှာဖြစ်ပါတယ်။အဲ့ဒီအတွက်လေးရင်စီစဉ်နေပြီးတော့ပြန်ခေါ်ဖို့လုပ်ငန်းဟာသတင်းနှစ်ပတ်ကြာလိမ့်မယ်လို့ဗြိတိန်လေကြောင်းအာဏာပိုင်တွေကခန့်မှန်းထားကြပါတယ်ခင်ဗျာ။